ာမည့်ဆန်နေအတွင်းတပြည်လုံးမှာလျှက်စစ်တအားရရှိနိုင်မှုအတွက်ကျောင်းမီးတွေသုံးတအားပေးဆက်ရုံတွေကိုတည်ဆောက်ရလိမ့်မယ်လို့လက်ရှိအစိုးရကဆိုပါတယ်။လိုအပ်တဲ့လျှက်စစ်စွမ်းအားရဲ့33ရာခိုင်နှုန်းကိုကျောင်းမီးတွေသုံးတအားပေးဆက်ရုံတွေကထုတ်လုပ်မှသာတပြည်လုံးလျှက်စစ်မီးရမယ်သဘောဖြစ်ပါတယ်။လက်ရှိစွာအင်မာရီအားလျက်စစ်က38ရာခိုင်နှုန်းဓာတ်ငွေ3လျက်စစ်က20ရာခိုင်နှုန်းကျန်တဲ့9ရာခိုင်နှုန်းကနေရောင်ခြည်နဲ့အခြားစွာအင်ဖြစ်ပါလေစွာအင်3ခုရဲ့1ရာခိုင်နှုန်းကသာကြောင်မီးတွေးဖြစ်ပြီး2030မှာကြောင်မီးတွေးပောင်ဝင်တဲ့ဂန္ဓာဟာ33ရာခိုင်နှုန်းအထိတိုးပွားလာပွေရှိပါတယ်အရင်ကတော့ကြောင်မီးတွေးကိုဘီလတ်မြေစက်နဲ့တာမဏိဆက်ယုံတွေမှာလောက်ပဲအသုံးပြုတဲ့အတွက်ကျမရဲ့အန်ဒီရဲ့ပေးနိုင်နေဆိုတာကိုတတိမထားမိကြပါဘူးလွန်ခဲ့တဲ့မေလ28ရက်နေ့ထုတ်မြန်မာနောက်စာဆောင်ပါချိုတီဟာချိုရဲ့လေလာခြင်းအရာရန်ကုန်ပတ်ဝန်းကျင်ကစက်ရုံပေါင်း3000ကျော်မှာ10ရာခိုင်နှုန်းဟာဘွိုင်လာ3စက်ရုံတွေဖြစ်ကြောင်းသိရပါတယ်ဒီစက်ရုံတွေဟာဈေးသက်သာတဲ့တင်းရပကွန်နဲ့ကြောင်မီးတွေးကိုလောင်စာအဖြစ်သုံးကြပါတယ
်စက်မှုဇုံရဲ့လေဓုအခြေအနေကိုမျိုးတော်စီမင်းသားရဲကော်မတီကစစ်ဆေးတဲ့အခါမှာလေတူထဲမှာကန့်တက်နဲ့နိုက်ထရိုဂျင်အောက်ဆိုက်ပါဝင်မှုမြင့်မားနေပြီးအမှုအမွှားပါဝင်မှုဟာစံချိန်စံညွှန်းကိုကျော်လွန်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လှိုင်းသားရမှာတော့ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးပြာကိုလမ်းခင်းတဲ့နေရာမှာတုံးပြီးအုပ်ဖုတ်သူတွေကလည်းတုံးကြပါတယ်။ကြောင်မီးသွေးဟာကျန်းမာရေးကိုတဖြည်းဖြည်းအန္တရာယ်ပေးတာကိုမသိကြတာထင်ရှားပါတယ်။ဖအံမျိုးနယ်ကစစ်တပ်ပိုင်းမြမစီဝါရေးကော်ပိုရေးရှင်းနဲ့မြိုင်ကလေးပြည်လက်မြေဆက်ယုံအနီးတစ်ဝိုက်ကကြေးရွာအချို့မှာရေတွင်းရေကန်တွေအမဲရောင်တန်းလာတဲ့အတွက်ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးရေကိုတန်တရာဖြစ်နေကြကြောင်းအောက်တိုဘာ13ရက်နေ့ DVV သတင်းမှာဖော်ပြပါတယ
်။ကြောင်မီးသွေး4မျိုးရှိပါတယ်။တက်နုအပျော်စား2မျိုး၊တက်ရင်အမားစား2မျိုးဖြစ်ပါတယ်။မြမပြည်ကကြောင်မီးသွေးဟာအပျော်စားlink night ရဲ့ sub bituminous အမျိုးအစားပါအပျော်ဆုံး link night ကြောင်မီးသွေးဟာဘူမိတက်တန်အမှုဆုံးဖြစ်လို့တာရှာရီကိုလိုခေါ်ပါတယ်သူ့တဲ့တက်တန်ရင်းနဲ့ sub bituminous ကိုတော့ jurassic ကိုလိုခေါ်ပါတယ်ဒီချက်ဆက်ရုံမှာတက်တန်လူအပျော်စား link night ကိုသုံးပါတယ်ကြောင်မီးသွေးအမားစား bituminous ကမိခိုးအထွက်နည်းပြီးအမားဆုံး anthracite ကတော့မိခိုးလုံးဝမထွက်ပါဘူးမြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပျော်ဝင်းရင်ကိုအများဆုံးညဉ့်ညမ်းစေတာမို့အလွန်ဂရုစိုက်ဖို့လိုပါတယ
်မြမပြည်မှာကြောင်မီးသွေးရှိတဲ့နေရာ900နီးပါးရှိပါတယ်အဲ့ဒီအထက်မှာကလေးဝနဲ့လားရှိုးခရိုင်ထွက်ကြောင်မီးသွေးကိုလျှက်စစ်ဓာတ်အားထုတ်လုပ်ရမှာသုံးနိုင်လိမ့်မယ်လို့ JICA ဂျပန်အေဂျင်စီရဲ့2013အစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ငံခြားကတင်သွင်းတဲ့ကြောင်မီးသွေးအမားစားနဲ့ရောနှော့ပြီးဒါအားဆက်ယုံမှာသုံးဖို့အကြံပေးထားပါတယ်မြမပြည်အတွက်ကြောင်မီးသွေးအပျော့စားဟာလက်စစ်တအားထုတ်လို့ရမှာသုံးဖို့မသင့်တော်ဘူးလို့ဆိုပါတယ်မြမကြောင်မီးသွေးမှာရေဓာတ်နဲ့ကန့်တက်များပြီးမီးလောင်မှုစွမ်းအားနည်းတာမို့လက်စစ်တအားထုတ်လို့မှုမှာသုံးရင်ပတ်ဝန်းကျင်တစ်ခုလုံးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်2005ခုနှစ်မှာပြီးစီးတဲ့တီးကျစ်ဆက်ယုံကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပိုးလူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်ဒီလိုကြောင်မီးသွေးသုံးဆက်ယုံမှာအငြိအကျေးတန့်စင်အောင်လုပ်တဲ့ဇေယိတ်အလွန်ကြီးမားပါတယ
်ဒီချစ်ဓာတ်ဆက်ယုံကိုရပ်ဆိုင်မှုဒေတာကန်နဲ့ရတအပင်းဖွဲ့တွေကအခုတက်သည့်တောင်းဆိုနေကြတုန်းဖြစ်ပါတယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးနဲ့အမုံဟာလေရည်ဓုကိုညဉ့်ညမ်းစေတာမို့လူစုကျန်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားကြောင်မီးသွေးပုံတွေအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာလည်းအတော်ဒုက္ခပေးပါလေ။ကြောင်မီးသွေးဆက်ယုံကထွက်လာတဲ့မီးဝိုးမှပါလာတဲ့အစိတ်ဓာတ်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါလေ။ထိုင်းနိုင်ငံမြောက်ပိုင်းကအပျော်စားကြောင်မီးသွေးသုံးဘဲမော်လျှက်စစ်တအားဆက်ယုံကတုံ့လွန်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့ယောဂခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါလေ။2030မှာတပြည်လုံးရက်စစ်မီးတုံးနိုင်မှုအတွက်ကြောင်မီးသွေးတုံးရက်စစ်တအားပေးဆက်ယုံ၁၀ယုံလောက်တည်ဆောက်ဖို့လက်ရှိအစိုးရကစီမံနေပါသေး။ကြောင်မီးတွေးကိုပြည်သူကန့်ကွက်လို့နိုင်ငံနစ်နာတာမျိုးမဖြစ်သင့်ဘူးလို့လွတ်တော်ကော်မတီဥက္ကဋ္ဌဦးဝင်းသိန်းစောက 2018ဒီဇင်ဘာလကပြည်သူ့လွှတ်တော်မှာပြောကြားတော်ပါတယ်။ဒါပေမဲ့ပြည်သူ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်မပေးနိုင်ဖို့ကလည်းအလွန်အရေးကြီးပါလိမ့်ခင်ဗျာ။